လေးသင်ငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲတကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေလောကအတွက်အသုံးဝင်ဖို့အဖို့တန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကူအဆိုက်ရဆုံးမှာနိုင်ငံတကာကြောင်းတက်နေတဲ့ចောင်းသားတယောက်နဲ့စကားပြောနားထောင်ပြတာလေးကိုပြန်ပြီးတော့ဖောက်တဲ့ချပြစီဒီကနေ့ခေတ်မှာတင်ချာတို့ဇီဝဗေဒတို့စသဖြင့်အဲ့ဒီဘာသာတွေမှာအမှတ်ကောင်းအောင်စူးစမ်းနေကြခြင်းဆရာဝန်အင်ဂျင်နီယာစသဖြင့်ဝင်ခွင့်ရရေးအတွက်ခြေကုံတုံနေကြတဲ့အချိန်ဒီလိုမှမဟုတ်ရင်စီးပွားရေးပညာရှင်တယောက်အဖြစ်ပဲဖြစ်ဖြစ် MBA လို့ခေါ်တဲ့ဘွဲ့တွေနဲ့အတူပေါ့လေစီမံခန့်ခွဲမှုပညာစသဖြင့်ပေါ့ကုမ္ပဏီတွေအလုပ်ကိုင်တွေမှာယာထူးကောင်းကောင်းလစားကောင်းကောင်းကြိုတင်ချိန်ရွယ်ပြီးတော့ပြင်ဆင်နေကြတဲ့အချိန်မှာဒီလူငယ်လေးကကမ္ဘာအစာပေရင်ကျေးမှုတွေကိုပဲစိတ်ဝင်စားတယ်တဲ့သူ့လိုကျောင်းသားကတကယ်တော့နည်းပါတယ်အဲ့တော့သူကကဘာကျော်ပြဿနာတွေကဗျာတွေဝတ္ထုတွေကိုတင်ရတယ်မှတ်ချက်တွေပြန်ရေးရတယ်အဲ့ဒီမှာပျော်မွေ့နေတယ်လို့ဆိုပါတယ်သူ့ကိုမေးကြည့်တော့ကြာကြာနာနာဖြေနိုင်စွာရှိပါတယ်ကဘာကျော်ရဲ့စာပေအမှုပညာတွေကိုအများကြီးတင်ခဲ့ပြီးပြီးတော့သူ့ကိုယ်တိုင်သုံးသပ်တတ်နေပါပြီလူတိုင်းလိုလိုသိကြတဲ့ရှေးစပီးယားရဲ့ပြဿနာတွေလောက်တော့မပြောပါနဲ့သူ့ကိုကျွန်တော်တို့ကသူ့ဖြေခဲ့ရတဲ့စာမေးပွဲမှာဘာတွေမေးကြလဲလို့မေးတဲ့အခါမှာသူကအာသာမေလာခေါ်တဲ့ပြဿနာရေးဆရာကြီးရဲ့တရားပေါ်ကအမြင်တစ်ခုဆိုတဲ့အဲ့ဒီပြဿနာကိုဖြေခဲ့ရတယ်လို့ပြောပါတယ်။ဘာတွေဖြေခဲ့ရလဲ?ဘာတွေမေးတယ်ဆိုတဲ့နေရာမှာ1950တဝက်ကအီတလီလူမျိုးရွှေ့ပြောင်းနေထိုင်သူတွေအမေရိကရောက်ကြတဲ့အချိန်မှာအဲ့ဒီလူအဖွဲ့အစည်းတွေမှာဖြစ်ခဲ့တဲ့ကိစ္စရပ်တွေကိုပြဿနာအနေနဲ့ပြသစားပေးသူတို့ကိုတင်တာပါ။အဲ့ဒီမှာအဓိကဇက်ကောင်ဟာတကယ့်သူရဲကောင်အများကလေးစားအထင်ကြီးရတဲ့ယုံကြည်ရတဲ့သူအဖြစ်ကနေပြီးတော့နောက်ဆုံးတော့ဘာကြောင့်လူချမ်းတစ်ယောက်ဖြစ်သွားရလဲ?ဒီမှာဆိုးရွားတဲ့ဇယိုက်တစ်ခုကိုဘာကြောင့်ဖြစ်ရတယ်ဆိုတာကိုသူကနေပြီးတော့မှတ်ချက်ပြုတ်ပြီးတော့ရေးပြရတာပါဆက်ပြီးတော့သူနောက်ဆုံးစာမေးပွဲမှာဖြေခဲ့ရတဲ့ကဗျာအကြောင်းလည်းပြောပြပါတယ်သူစာမေးပွဲဆိုတာကတော့12တန်းရှိတဲ့သူတို့ရဲ့အခြေခံပညာရေးမှာ10တန်းပဲရှိသေးတာပါနောက်နှစ်နှစ်ကြာမှသေးတယ်သူကအဲ့ဒီမှာကဗျာတစ်ခုကိုပြောပြပါတယ်ကျောင်းတက်တာတဲ့မိန်းကလေးတစ်ယောက်ကသဖင်အယောင်ဆိုးလာတယ်အဲ့ဒီဆိုးလာတဲ့အယောင်ကိုကျောင်းကကန့်ကွက်တယ်လက်မခံဘူးဘာဖြစ်လို့လက်မခံတာလဲကျောင်းမှာဘယ်အယောင်မဆိုးရဆိုတော့စီကံမရှိဘူးလေဆိုတော့ဟုတ်တယ်တဲ့ဒါပေမဲ့ကျောင်းကကျောင်းရဲ့ uniform အယောင်နဲ့မကိုက်ပါဘူးဆိုပြီးတော့ညင်းတယ်အဲ့ဒီအခါမှာမိန်းကလေးရဲ့တငယ်ချင်းမလေးနောက်တစ်ယောက်ကကျောင်းကိုအရွက်တိုက်တဲ့အနေနဲ့ကျောင်းရဲ့ uniform အယောင်ကိုသပင်မှာဆိုးလာပါတယ်ပြောချင်တာကတော့ကျောင်းကိုအရွက်တိုက်တာပေါ့အဲ့ဒီအရွက်တိုက်တဲ့အကြောင်းကိုရေးတယ်ပြီးတော့အဲ့ဒီမိန်းကလေးဖြစ်နေတဲ့စိတ်ရဲ့အခြေအနေတွေပေါ့သူကမိတဆိုးတယောက်ဖြစ်တယ်သူ့ဖခင်ကလည်းအလိုလိုက်ထားတယ်သူကလူတွေကယူဆိုင်အာယုံပြူတာကိုရအောင်လို့ထူးထူးဆန်းဆန်းလေးလှုပ်ရှင်နေတယ်ဆိုတာကိုတော့ဒီကလေးကပရိသတ်ကိုဒါမှမဟုတ်ရင်စာစစ်သူကိုသူကပြန်ပြောပြရပါတယ်။ကြပြားထဲမှာတိုက်ရိုက်မှာပြထားတဲ့အရာတွေသူမြင်တာတွေကိုရေးရပါတယ်။ပြီးတော့ဒီအပြိုင်ပွဲမှာဘသူကအနိုင်ရတယ်လဲ။ဘသူကဖြစ်ရင်ဘောင်ထဲကနေပြီးတော့ရအောင်တိုက်နိုင်တယ်လဲ။ဒါမှမဟုတ်ရင်ဘောင်ဝင်အောင်စီကံတတ်မှတ်နိုင်တဲ့သူတွေကပဲနိုင်သလား။စသဖြင့်ဝေဖန်သုံးသပ်ပေးရပါတယ်။ဒီလိုပါပဲဝတ္ထုတော်တွေဆိုရင်ကဘာကျော်ဝတ္ထုတိုပညာရှင်ဖြစ်တဲ့ Owen Henry ရဲ့ဝတ္ထုတွေကိုသူကတန်းစီပြီးတော့ပြောနိုင်ပါတယ်။ဒါနဲ့လူသိလဲများတယ်ပျော်စရာလဲကောင်းတဲ့ပြန်ပြီးဆွဲတဲ့လူနှစ်ယောက်နဲ့တိတ်အစော့တန်တဲ့ကလေးအဲ့ဒီဝတ္ထုတိုလေးကိုပြောတဲ့အခါမှာအဲ့ဒါကိုသင်ရလားဖြေရလားဆိုတော့သူကရည်ပါတယ်။အဲ့ဒါကိုဖြေရတာမဟုတ်ဘူးပြတဲ့။ကိုယ်တိုင်ကင်မရာတွေနဲ့ရုပ်ရှင်ရိုက်သရုပ်ဆောင်ပြီးတော့ဒါရိုက်တာအနေနဲ့တင်ဆက်ရတာပါတဲ့။ကိုယ်တိုင်ဇာညွှန်းရရတယ်ဆိုတာပြောပြရင်သူကိုယ်တိုင်တော့မှအဲ့ဒီကလေးလေးကနှိမ့်ဆက်သွားလို့ဘလို့ခံလိုက်ရတယ်ဆိုတော့ရီကမောကပြောပြပါတယ်ဘယ်တော့မှမမေ့တဲ့နီးတွေပေါ့ဒီလိုပါပဲတမိုင်းတင်တဲ့နေရာမှာလဲဒီเจ้าသားဟာသူစိတ်ဝင်စားတဲ့အရာတွေကကဗတ်စာပေယဉ်ကျေးမှုပြဇတ်ကဗျာဝုထုတွေဖြစ်သလိုတမိုင်းကိုလည်းသူကတမျက်တနိုးတံပိုးထားတာကိုတွေ့ရပါတယ်သူပြောပြတာကတော့တမိုင်းဆိုတာတဲ့ဖြစ်ရက်တွေစစ်ပွဲတွေထီနန်းတက်တာတွေကိုတက်ကြီးတွေနဲ့အလွတ်အော်ကျဲနေရတာမျိုးမဟုတ်ဘူးတဲ့ကျွန်တော်တို့သင်ယူရတဲ့သမိုင်းဆိုတာချင်းကတ်တဲ့ပုံကခေါင်းစဉ်အမျိုးမျိုးအောက်ကနေပြီးတော့အဲ့ဒီကအချက်လက်ကိုရှာရတာတဲ့ဥပမာဘယ်လိုလဲဆိုတဲ့အခါကျတော့ကမ္ဘာခေါင်းဆောင်တွေရဲ့အပြောနဲ့အလုပ်နဲ့ညီမညီဆိုတဲ့ကိစ္စမျိုးကိုသူတို့ကလိုက်ရှာပြီးတော့ပြုစုရတာပါတဲ့ဥပမာဆိုရင်အမေရိကန်သမ္မတဟောင်းတယောက်ဖြစ်တဲ့ဝီဆင်ဆိုရင်လူတိုင်းသိတယ်နိုင်ငံပေါင်းချုပ်အသင်းကြီးဖြစ်ဖို့စူးစမ်းခဲ့တယ်သူ့ရဲ့စိတ်ကူးစိတ်သန်းမူ14ချက်ပေါ့လေဒါတွေကိုလူတိုင်းသိတယ်သူတို့ကိုသင်ရတာကဒါအဓိကမဟုတ်ဘူးတဲ့အဲ့ဒီဝီဆင်ဟာကမ္ဘာစစ်အပြီးမှာဘာတွေပြောခဲ့လဲဘာတွေလုပ်ခဲ့လဲအပြောနဲ့အလုပ်မညီတာတွေရှိသလားဆိုတာကိုရှာရတာပါအဲ့တော့ဂျာမနီကိုဥရောပမှာအထီးကိုက်အနစ်နာတက်တာအောင်သူနှစ်သိမ့်ပြီးပြောခဲ့တာကအပြောအမေရိကပြန်ရောက်တဲ့အခါမှာအမေရိကန်ပြည်တော်စုရဲ့ဒဏ္ဍာရီကိုချုပ်ကင်ထားတဲ့ဂျူးတွေကျင့်တတ်အောင်ပေါ်လစီတွေကိုခြောက်ဖို့ပြောနေတာ တမျိုးကွာခြားချက်တွေတွေ့ရတာပေါ့အဲ့ဒါအားလုံးကိုတဲ့ကိုအစွမ်းအစနဲ့ကိုရှာရတာပါတဲ့သူဆက်ပြောပြတယ်အာရှနိုင်ငံတွေမှာဆိုရင်အိန္ဒိယတဲ့တရုတ်ကိုဘာကြောင့်သူတို့ပို့ပြီးသင်ရလဲစစ်အင်အားတွေစစ်ပွဲဖြတ်သန်းမှုတွေပို့တဲ့တရုတ်ကြောင့်ပို့သင်ရတယ်အဲ့ဒီကနိုင်ငံချင်းတစ်ခုချင်းစီရဲ့ဇယိုက်တွေစစ်ပွဲတွေပေါ်သဘောထားတွေဇာတိပုံညဂုံမာနပေါ်အဓိပ္ပာယ်ဖွင့်ပုံတွေနောက်ထိုင်းနိုင်ငံဘာကြောင့်တခါမှကိုလိုနီမဖြစ်ခဲ့သလဲအဲ့ဒါမျိုးတွေသူသင်ရတာပါသူဖြေရတာပါအဲ့တော့သူ့ရဲ့ဇာတ်ကားကရှိပါတယ်တခွန်းနဲ့ပါစာမေးဝဲဆိုတာတဲ့မေကွန်းချင်းတူရင်တော့မှအပြေမှန်ဆိုတာမရှိဘူးတဲ့ဘာလဲဆိုတော့ပြဿနာတစ်ခုကိုဘက်ပေါင်းကငင်းခုန်ပြီးတော့ငင်းလို့ရလာတဲ့မှတ်ချက်ကပဲအရေးကြီးတယ်ဖြေတဲ့လူရဲ့လေးလာမှုအင်အားသုံးသပ်နိုင်စွာမဲ့အရေးကြီးအဲ့ဒါပဲအဖြေကောင်းတဲ့အဲ့ဒါကိုကျွန်တော်ကဒီကနေ့စေတန်းကျောင်းသားတွေကိုပြောပြပါတယ်သူတို့စာမေးဝဲမှာမေကွန်းတူရင်တော့အပြေမှန်ဆိုတာမရှိဘူးဆိုတော့ကလေးတွေကစဉ်းစားမရဖြစ်ပြီးတော့ပြန်မေးပါတယ်ဒါဆိုရင်ねဘာကိုကြက်ပြီးတော့ဖြေရမှာလဲလို့ပြန်မေးကြပါတယ်ခင်ဗျာ